ယူကရိန်းနိုင်ငံမှာရုရှားထောက်ခံတဲ့ဆန္ဒပြလူစုကြီးဟာနိုင်ငံအရှေ့ပိုင်းမှာအစိုးရဆောက်အုံတွေကိုဖျက်ဆီးခဲ့ပြီးရုရှားလွှမ်းတွေကိုလွှင့်ထူကာဒေသဆန္ဒခံယူပွဲတွေလုပ်ပေးဖို့တောင်းဆိုခဲ့ကြပါတယ်။ခရိုင်းမီးယားမှာရုရှားဘက်ခွဲထွက်ဖို့ဆန္ဒခံယူပွဲအပြီးနောက်ဆက်တွဲအနေနဲ့နိုင်ငံအရှေ့ပိုင်းမြို့ကြီးတစ်ခုဖြစ်တဲ့ဒေါနက်စ်မှာကြီးမားတဲ့လူတစုဟာဒေသခံအစိုးရဆောက်အုံတွေကိုအတင်းဝင်ရောက်သွားကြပြီးတကားတွေကိုပိတ်ဆို့ထားကာပြင်းပေါက်ကနေရုရှားလန်ကိုလွှင့်ထူလိုက်ကြပါတယ်။ဒီရုံးရဲ့အောက်ကမြို့ရင်ပြင်မှာလဲရှားနဲ့ချီတဲ့လူတွေစုဝေးနေကြပြီးရုံးထဲကလူတွေကလည်းယူကရိန်းအလံကိုပြင်ပောက်ကနေလှုပ်ပစ်ချလိုက်တာကိုဝိုင်းပြီးဩဘာပေးနေကြပါတယ်။အနီးနားကနောက်မြို့ကြီးတစ်ခုဖြစ်တဲ့လူဟက်စ်မှာလဲဆန္ဒပြသူတွေကအစိုးရအဆောက်အုံတစ်ခုတည်းဝေရောက်နိုင်ခဲ့ပြီးအပြင်ဘက်မှာတော့ဒုတ်ကင်ထားတဲ့လုံတင်းတွေနဲ့မျက်နှာဖုံးဆွတ်ဆန္ဒပြသူတွေအပြန်အလှန်တိုက်ခိုက်နေကြပါတယ်။ဆန္ဒပြသူတွေဘက်ကလေထဲမှာပြောင်းဦးတွေကိုပစ်ဖောက်လိုက်ကြပြီးတချို့ကဆိုရင်လုံတိန်တွေရဲ့အကာအရန်တထုတိုင်းတွေကိုခြေထောက်နဲ့ကန်ပြီးဆွဲလုခဲ့ကြပါတယ်။ရှာရီယူကရိန်းသမ္မတပြောခွင့်ရသူအိုလက်ဆန်ဒါတာရှင်ယော့ဖ်ကဒီဆန္ဒပြပွဲတွေကြောင့်သမ္မတအနေနဲ့တနင်္ဂနွေနေ့မှာသွားမဲ့ဥရောပသမ္မတနဲ့တွေ့ဖို့ရှိတဲ့လီတူရီးယားနိုင်ငံခီးစဉ်ကိုဖျက်လိုက်ရပြီးကိဖ်မြို့တော်မှာလုံခြုံရေးအရာရှိတွေနဲ့အရေးပေါ်အစည်းအဝေးထိုင်ခဲ့ရတယ်လို့ဆိုလိုက်ပါတယ်။ယူကရိန်းပြည်ထောင်စုဝန်ကြီးကလည်းဒီစုပ်ပူမှုတွေဖြစ်အောင်ရုရှားသမ္မတဗလာဒီမာပူတင်နဲ့ယူကရိန်းသမ္မတဟောင်းဗစ်တာယန်နိုကိုဗစ်တို့ကနောက်ကနေလှုံ့ဆော်ပြီးငွေထောက်ပံ့ပေးနေတယ်လို့လူမှုရေးအင်တာနက်စာမျက်နှာမှာဆွဆဲလိုက်ပါတယ်။ရုရှားနဲ့နီးစပ်လူသူနဲ့ဥရောပသမ္မတနဲ့နီးစပ်လူသူတွေကွဲနေတဲ့ယူကရိန်းရဲ့ခရိုင်းမီးယားဒေသမှာလည်းရုရှားနဲ့ပူးပေါင်းမှုဆန္ဒခံယူပွဲမကြာခင်ကလုပ်ခဲ့ပြီးပြီးခဲ့တဲ့လကုန်ပိုင်းမှာပဲရုရှားကဝင်သိမ်းခဲ့ပါတယ်ခင်ဗျာ။